မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာလေးလာတဲ့ရောက်လာနေပြီဖြစ်ပေမဲ့အာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုရန်ကုန်မန္တလေးအပါအဝင်မြို့ကြီးတွေမှာရောနိုင်ငံတော်ဝန်ကြီးလက်ဒေသတွေမှာပါနေ့စဉ်လိုလိုပုံစံမျိုးစုံနဲ့ပြုလုပ်နေကြစေပါရန်ကုန်မှာတော့ဒလမှာတနင်္ဂနွေနေ့ကចောင်းသားတွေဥဆောင်ပြီးလျှက်တစ်ပြက်ချီတက်တဲ့ဆင်အာဏာရှင်ပြုတ်ကြရေးဆန္ဒပြကြွေးကြော်တာတွေပြုလုပ်ခဲ့ကြသလိုမြောက်တကုံမှာလည်းတပိတ်စစ်ကြောင်းနဲ့ခြိတက်ခဲ့ကြတာပါတောင်တကုံမှာတော့ရှင်အာနာသိန်းနာကိုဆန့်ကျင်တဲ့စာရီရေးတာပြီးလမ်းမာရီပေါ်မှာဆာရွက်တွေဖြန့်ကျဲတဲ့တပိတ်ဆင်နွှဲခဲ့ကြတယ်လို့စမ်းကြောင်းမှာတော့ဘူပေါင်းအနက်တွေပေါ်မှာစာလန်းတွေရေးတာတဲ့တပိတ်ပြုလုပ်ခဲ့ကြပါတယ်မန္တလေးမှာအောင်မြေတာဆန်အခြေခံပညာကျောင်းသားများတက်မကဘဂတများအဖွဲ့ချုပ်ပါဝင်မန္တလေးပညာရေးမိသားစုတွေတက္ကသိုလ်ကျောင်းသားတွေဖယားကြီးစိန်ပန်းတမတ်ဝရီလူလူတပိတ်စစ်ကြောင်းတွေစုပေါင်းပြီးကြည်ကြီးတကုံမြို့နယ်ထဲမှာခြိတက်ဆန္ဒပြခဲ့ကြပါတယ်။သခိုင်းတိုင်းဆလင်းကြီးမုံရွာကချင်ပြည်နယ်ဖားကန့်တမခန့်တို့မှာလည်းကျောင်းသားလူငယ်တွေအပါအဝင်ဒေသခံတွေခြိတက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ကလေးမြို့မှာတော့ရာနဲ့ခြိတက်ဒေသခံတွေကလုံးဝအုတ်ချုပ်ခွင့်မရစေရတပိတ်စစ်ကြောင်းနဲ့ဆင်အာနာရှင်ဆန့်ကျင်ရေးကြွေးကြော်ဆန္ဒပြခဲ့ကြတယ်လို့ကရင်ပြည်နယ်ဖျားသုံးစုမှာတော့အနိုင်မခံအရှုံးမပေးနှွေဦးတော်နိုင်ရဲ့တပိတ်ကိုဆင်နွှဲခဲ့ကြပါလေ။ဆန္ဒပြမှုတွေကိုဖြုတ်ခွဲနေတဲ့ဂျာကနေစဉ်လိုလိုဆန္ဒပြနေတဲ့ဒဝဲနဲ့လောင်းလုံးမှာကျောင်းသားလူငယ်တွေဥဆောင်တဲ့တပိတ်စစ်ကြောင်းတွေအပြင်မော်တော်ဆိုင်ကယ်တွေနဲ့ပါခြိတက်ဆန္ဒပြခဲ့ကြတာပါ။စစ်တပ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ၁ရက်ကနေမေလ30အထိစစ်တပ်နဲ့ရဲကြောင်တေဆုံးရသူ840ရှိပြီးအဖမ်းခံရသူက4400ကျော်ရှိနေတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကပြောပါတယ်